အစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘုရားရှင်များခင်ဗျာ AWR မြန်မာညှော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင်။
အခုမင်္ဂလာနေ့ရက်လေးပါစေလို့နှုတ်ဆက်တော်လိုက်ပါရရှင်။တာတာရှင်များရှင်သုတ္တဖလင်းစုနှစ်မယ်ဆိုတဲ့အစီအစဉ်လေးမှာမှန်သောနေ့ဖြင့်အသက်ရှူရှိုက်ပါဆိုတဲ့ကျန်းမာရေးတည်စကားလေးကိုဓမ္မရိုမီနဲ့အတူ
ကျွန်တော်ဆိုင်မွန်တို့က
ရှင်းပြပေးသွားမှာပဲဖြစ်ပါရရှင်။ညာလက်ကျန်တန်းတော်တာရှင်များရှင်လေကောင်းလေတန်များစွာရှိနေပေမယ့်အကောင်းဆုံးခံစားရရှိနိုင်မှုအတွက်မှန်ကန်စွာအသက်ရှူတတ်ဖို့လိုအပ်ပါတယ်ရှင
်ရူမီတင်ပြပေးခဲ့သလိုပဲမှန်ပါတယ်ခင်ဗျာမှန်ကန်တဲ့နီးလက်နဲ့အသက်ရှူရင်ခန္ဓာကိုယ်လုံးဆောင်မှုကိုပုံမထျောက်စေဖို့အတွက်ကူညီပေးပါတယ်အဓိကအရာကတော့ရင်ဝမ်းကြွက်သားနဲ့ဝမ်းပိုက်ကြွက်သားတွေကိုအသုံးပြုရမှာဖြစ်ပါတယ်ခန္ဓာကိုယ်အနေထားကိုလည်းမတ်တက်ထားပါမယ်ရင်ဝမ်းချကြွက်သားနှိမ့်ဆင်းသွားတဲ့အခါPI ရောနည်းစီပြီးတော့လေကအဆုတ်တင်းတဲ့ကိုတိုးဝင်သွားပါတယ်ခန္ဓာကိုယ်အနေထားကိုလည်းမမတ်ထားရပါမယ်ရင်ဝမ်းခြားကြက်သားနှိမ့်ဆင်းသွားတဲ့အခါ PI ရောနည်းစီပြီးလေကအဆုတ်တင်းတဲ့ကိုလည်းတိုးဝင်သွားပါတယ
်တငယ်ချင်းဆိုင်မွန်ပြောသားသလိုပါပဲအဆုတ်အတွင်းမှာရှိတဲ့အသွေးနီးဥရဲ့ဟီမိုဂလိုဘင်ကဆိုလို့ရှိရင်ကျမတို့ရှူသွင်းလိုက်တဲ့လေနဲ့ပေါင်းဆက်သွားပြီးတော့သွေးကခန္ဓာကိုယ်ဆဲရီစီကိုတည်ဆောင်ပေးပါတယ်ဆဲရီမှာအဲ့ဒီအောက်ဆီဂျင်စီဝါကမလုပ်ငန်းရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာပြောင်းလဲမှုကိုလည်းထောက်ပံ့ပေးထားပါတယ်။အဲ့ဒီနောက်မှာတော့ဆွန့်ပစ်ပစ္စည်းအဖြစ်ကာဗွန်ဒိုင်အောက်ဆိုက်ထွက်လာပြီးအဲ့ဒီထက်ကိုသွေးဥနီကပြင်ပကိုရှူထုတ်ဖို့အဆုတ်စီကိုပြန်ပြီးတော့တည်ဆောင်လာပေးပါတယ်။ကျုံပြီးတော့ဆန့်ပြီးတော့ရနိုင်တဲ့အဆုတ်တ िश ူအားဆိုရင်ငကိုမူလအနေထားကိုပြန်ကျုံသွားပါတယ်
။တော်ရရှင်များခင်ဗျာ။ယူဝမ်းချကြက်သားကိုဒုတိယနှလုံးလိုလဲခေါ်ဆိုလို့ရပါတယ်။ရင်ဝမ်းချကြွက်သားအနေနဲ့ခြေထောက်ကြွက်သားတွေကနှလုံးရဲ့ပြားမရောက်နိုင်တဲ့သွေးပြန်ကြောတွေကိုမြစ်ပြီးတော့နှလုံးစီသွေးရောက်ဖို့လည်းကူညီပေးပါတယ်။သောတာရှင်များခင်ဗျာအသက်ပြင်းပြင်းရှူရှိုက်ပေးခြင်းဖြင့်အကျိုးကျေးဇူးများများစွာလည်းရရှိနိုင်ပါတယ်
။တငယ်ချင်းဆိုင်မွန်ပြောခဲ့သလိုပါပဲအသက်ပြင်းပြင်းရှူရှိုက်ခြင်းဖြင့်ရရှိတဲ့ဒီအကျိုးကျေးဇူးတွေကတော့နှိမ့်ချစွာအိပ်ပျော်စေတယ်။အကားမြဝါဒကိုလည်းရရှိစေနိုင်တယ်။ပုံမတန်ဆန်းလင်မြန်စွာလည်းလုံဆောင်နိုင်တယ်။ပုံမပြီးတော့ပြောင်းရှင်းစွာလဲနေထိုင်နိုင်တယ်။စိတ်ဓာတ်ပေဒါအရရောစိတ်ငြိမ်သက်မှုကိုပေးပါတယ်
။ဒါတွေမကတည်ပါဘူးခင်ဗျာ။လက်ဆက်မှုကိုလည်းခံစားရပါတယ်။အနာငြိမ်းတာစိတ်နှလုံးထဲနှိုးဆော်မှုခံရပြီးပုံမရှင်းလန်းစွာတွေးခေါ်လာနိုင်ပါတယ်
။သတ္တရှင်များရှင်။မှန်ကန်တဲ့အနေထားဆိုရင်အသက်ရှူတဲ့လုပ်ငန်းကိုအားပေးပြီးတော့အကောင်းမြတ်ဝါဒကိုလည်းဖြစ်စေပါတယ်
။ဒါပေမဲ့ကျွန်တော်တို့ရဲ့ကိုယ်အနေထားယူရွေးမယ်ဆိုရင်တော့အသက်ရှူမှုလုပ်ငန်းကိုလည်းအဟန့်ထားဖြစ်စေပါတယ်။ကုန်းနေကိုင်းနေတဲ့ခန္ဓာကိုအနေထားကရိုက်ခံရသလိုပဲဒီပဲ့ခံရသလိုမျိုးထင်စီပြီးတော့အဆုတ်ကိုဖိထားရလဲရောက်ပါတယ
်တောတာရှင်များရှင်ကျမတို့အနေနဲ့လည်းမှန်ကန်တဲ့နည်းလမ်းများဖြင့်အသက်ရှူခြင်းဖြင့်စိတ်ငြိမ်သက်မှုအပေါင်းကိုခံစားရရှိနိုင်ကြပါစေ
တောတာရှင်များရှင်လန်းချမ်းမြေတော်မူကြပါစေဧဒင်မြို့မှာထူးဆန်းတဲ့မြင်ကွင်းဆိုတဲ့ခေါင်းစဉ်နဲ့ဟောကြားတော်မှာဖြစ်ပါတယ်။ဒီနေ့ဟောကြားတဲ့တရားကိုတော့တမန်တော်ဝုဒ္ဓအခန်းကြီး18နဲ့18ကိုအခြေခံပြီးဟောကြားထားခြင်းဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ကဘာအရရက်ကိုခရီးသွားကြမယ်ဆိုရင်ကျွန်တော်တို့အတွက်ထူးဆန်းတဲ့မြင်ကွင်းတွေကိုတွေ့မြင်ကြရပါလိမ့်မယ်။ရှင်ဘောလူရဲ့သာသနာခရီးစဉ်အတွင်းမှာလည်းစိတ်ပါဝင်စားစရာသူ့အတွက်ထူးဆန်းဖြစ်တဲ့အရာမျိုးစုံတွေ့ရတဲ့အကြောင်းမှတ်တမ်းမှာဖော်ပြထားတာကျွန်တော်တို့တွေ့ကြရပါတယ်။ဥမာအဖြစ်ဂရိနိုင်ငံအေသင်မြို့ကိုရှင်ပေါလုရောက်သွားတဲ့အခါမှာသူ့အတွက်ထူးဆန်းတဲ့မြင်ကွင်းကတော့နတ်ဖျားတွေကိုယုံကြည်ကိုးကွယ်တဲ့နေရာမှာတော့စံနမူနာပါပဲ အရိတောင်တစ်ခုလုံးနတ်ဖျားယုတ်ထုတွေနဲ့ပြည့်နေတဲ့အပြင်နတ်ဖျားယုတ်ထုတွေအတွက်ကြီးမားတဲ့ဗိမာန်တော်တွေဗိမာန်တော်ကြီးတွေနဲ့ပူဇော်ပတ်သက်ထားတာကိုလည်းတွေ့ရတော့ရှင်ပေါလုအနေနဲ့အလွန်စိတ်နှလုံးကြည်ကွဲမိတဲ့အကြောင်းမှတ်တမ်းမှာဖော်ပြထားတာတွေ့ကြရပါတယ်။ရှင်ပေါလုကဧသင်မြို့အရင်ရောက်နေပြီးတိမောသိနဲ့သီလကိုစောင့်နေတဲ့အချိန်တွင်ဧသင်မြို့ကြီးအတွင်လှည့်လည်ကြည့်ရှုရမှာရှင်ပေါလုတွေ့မြင်ရတဲ့မြင်ကွင်းကိုတမန်ကျမ်းစာကဘယ်လိုမှတ်တမ်းတင်ထားသလဲဆိုတာကျွန်တော်တို့တမန်တော်ဝုဒ္ဓအခန်းကြီး18အခန်းငယ်16ကိုကျွန်တော်ဖတ်ပြပါမယ်။ထိုမြို့သည်ယုတ်ထုတို့နဲ့အပြည့်ရှိသည်ကိုမြင်လင်စိတ်ပူပန်ခြင်းသို့ရောက်လေ၏လို့မှတ်တမ်းမှာဖော်ပြထားတာတွေ့ရပါတယ်ခင်ဗျာ။ပေါလုဟာရောက်လျာအယတွေ့သည်မလူရသည်မအချိန်အားလုံးကိုတရားဒေသနာဟောကြားခြင်းနဲ့အချိန်ကုန်လွန်စေခဲ့တာတွေ့ရပါတယ်။အခုအေသင်မြို့အတွင်းတိလနဲ့တိမောသေကိုစောင့်နေရင်ဥပုံနေ့တိုင်းတရားဇက်တွေမှာတရားဟောတဲ့အပြင်ဂျားရက်တွေမှာတော့ဈေးထဲမှာသွားရောက်ပြီးတရားဒေသနာဆွေးနွေးဟောကြားနေပါတယ်။တနေ့တော့မြို့အတွင်းမှာလှည့်လည်ကြည့်ရှုလေပါရင်အယူသီးတဲ့အေသင်မြို့သားတွေကိုဘယ်လိုတရားဟောရမလဲလို့စဉ်းစားနေတဲ့အချိန်မှာသူတို့ကိုးဝယ်တဲ့များစွာသောဖျားတွေထဲမှာငါတို့မသိသောဖျားသခင်အဖို့လို့အက္ခရာတင်ပြီးပူဇော်ပသထားတဲ့ဗိမာန်တစ်ခုကိုတွေ့လိုက်ရတဲ့အခါမှာဘယ်ကနေစပြီးတရားဟောမလဲဆိုတဲ့အတွေးခေါ်ချက်ချင်းကောင်းတဲ့ရောက်ရှိလာတာဖြစ်ပါလိမ့်မယ်။ပေါလုအတွက်ထူးခြားတဲ့အခွင့်အရေးတစ်ခုကအေသင်မြို့သားတွေဟာအယူသီးပေမဲ့ဘာသာအသစ်အဆန်းဟူသမျှကိုနားထောင်တတ်တဲ့အလေးထားတစ်ခုရှိနေလို့ပါပဲ။တမန်ကျမ်းစာရဲ့မှတ်တမ်းကိုကျွန်တော်ဖတ်ပြပါမယ်။တမန်တော်ဝုဒ္ဓခန်းကြီး18အခန်းငယ်21အေသင်မြို့သားအပေါင်းတို့နှင့်ဧည့်သည်များတို့သည်သတင်းစကားကိုကြားပြောခြင်းနားထောင်ခြင်းအမှုမှတပါ။အခြားသောအမှုဖြင့်အချိန်ကာလကိုမလွန်စေတတ်ကြလို့တမန်ကျမ်းစာမှာဧသင်မြို့သားတွေရဲ့အလေးထားအကြောင်းကိုဖော်ပြထားတာတွေ့ရပါတယ်။ပေါလုတရားဟောနေတဲ့အကြောင်းကိုအမျိုးသားတွေကြားတဲ့အခါမှာအာရီတောင်ပေါ်မှာလာရောက်တရားဟောကြားပေးဖို့ပေါလုကိုမြစ်တရားခံလိုက်ကြပါတယ်။ပေါလုပြောချင်တာပြောဖို့ဟောချင်တာဟောဖို့ထူးခဲ့တဲ့အခွင့်အရေးတစ်ခုပေါ့ကွာ။တရားနာပရိသတ်အတွက်ကလည်းသဘောတရားအစ်စ်အတွေးခေါ်အစ်စ်တွေကိုဆွေးနွေးကြဖို့မေးမြန်းကြဖို့ထူးခဲ့တဲ့အခွင့်အရေးပါပဲ။ဘာကြောင့်လဲဆိုတော့ဧသင်မြို့သားတွေကူးကွယ်တဲ့အကြီးဆုံးနတ်ဖျားကြီးဟာသဘောတရားအစ်စ်အတွေးခေါ်အစ်စ်တွေကိုချစ်မြတ်နိုးတဲ့နတ်ဖရာလို့အေသင်မြို့သားတွေကယုံကြည်လက်ခံထားကြလို့ပါပဲဒါပေမဲ့ပေါလုဟောတဲ့တရားကသူတို့ရဲ့အသက်တာပုံစံတစ်မျိုးတစ်မျိုးပြောင်းလဲသွားနိုင်တဲ့အတွက်တချို့ကတော့မနှစ်သက်ကြပါဘူးဒါပေမဲ့အများစုကတော့ပေါလုဟောတဲ့တရားကိုသဘောကျတဲ့ပုံပေါ်ပါတယ်အပြန်အလှန်ပြောဆိုဆွေးနွေးရတဲ့အတွက်နှစ်သက်ပုံရပါတယ်ဒါပေမဲ့ပေါလုကတော့ဖရာရှင်ရဲ့မဟာမေတ္တာတော်အကြောင်းကိုငါတို့မသိသေးသောဖရာအဖိုးဆိုတဲ့ဆိုင်းဘုတ်ကိုအခြေခံထားကတရားဒေသနာကိုအစပြုဟောကြားလိုက်ပုံကိုတမန်ကျမ်းစာရဲ့မှတ်တမ်းမှာကျွန်တော်ဖတ်ပြပါမယ်။တမန်တော်ဝုဒ္ဓအခန်းကြီး18အခန်းငယ်22ကနေ23မှာကျွန်တော်ဖတ်မှာဖြစ်ပါတယ်။ထိုအခါပေါလုသည်အာရီတောင်ပေါ်၌ရပ်လျက်အချင်းအေသင်လူတို့သင်တို့သည်ခတ်သိမ်းသောအရာတို့၌နတ်ဖရာတို့ကိုအလွန်ယိုသေးတတ်ကြသည်ကိုငါမြင်ပါ၏။လမ်း၌သွား၍သင်တို့၏ဖရာများကိုကြည့်ရှုသည်တွင်ငါတို့မသိသောဖရာသခင်အဖိုးဟူ၍အက္ခရာတင်သောရစ်ပလင်တစ်ခုကိုလည်းတွေ့ပါ၏။သင်တို့ဒီမတိပဲလျက်ကိုးဝယ်သောဘုရားသခင်အကြောင်းကိုငါဟောပြော၏လို့သူ့ရဲ့တရားကိုအစပြုလိုက်ပါတယ်။သူ့ရဲ့တရားနာပရိသတ်ကဖန်ဆင်းရှင်အသက်ရှင်တော်မူသောဘုရားရှင်အကြောင်းသိဖို့မပြောနဲ့ကြားတောင်းဟောမကြားဘူးကြပါဘူး။ဒါကြောင့်ရွှေငွေကြောက်အစရှိတဲ့ပစ္စည်းများနဲ့ပြုလုပ်ထားတဲ့ဘုရားများနဲ့အသက်ရှင်တော်မူသောဖန်ဆင်းရှင်ဘုရားကွာခြားပုံကိုပေါ်လွင်ထင်ရှားအောင်ဘယ်လိုဆက်လက်ပြီးဟောကြားသွားပါသလဲဆိုတာတမန်တော်ဝုဒ္ဓအခန်းကြီး1824 25နဲ့29ကိုကျွန်တော်ဖတ်ပြပါမယ်။လောကရမှာစ၍လောက၌ရှိလိသမျှသောအရာတို့ကိုဖန်ဆင်းတော်မူသောဘုရားသခင်သည်ကောင်းငင်နှင့်မြေကြီးကိုအစိုးရတော်မူသောအရှင်ဖြစ်၍လူတို့လက်ဖြင့်လှုပ်သောဗိမာန်တော်၌ကျင်းဝတ်တော်မူသည်မဟုတ်။ခတ်သိမ်းသောသူတို့အားဇီဝအသက်နှင့်တကွထွက်သက်ဝင်သက်မှစ၍ခတ်သိမ်းသောအရာတို့ကိုပေးတော်မူသောအရှင်ဖြစ်၍တစုံတစ်ခုကိုအလိုရှိသကဲ့သို့လူတို့လက်ဖြင့်ကြွေးမွေးခြင်းကိုခံတော်မူသည်မဟုတ်။ထို့သောငါတို့သည်ဖျားသခင်၏အမျိုးနယ်ဖြစ်လျက်နှင့်လူတို့အတအကြံစီအားဖြင့်လှုပ်သောရွှေယုတ်ထုငွေယုတ်ထုကြောက်ယုတ်ထုတို့နှင့်ထာဝရဖျားသည်တူတော်မူသည်ဟုမထင်မမှတ်ကြစေနှင့်လို့ဟောလိုက်တာတွေ့ရပါတယ်။အဲ့ဒီနောက်ရှင်ပေါလုဟောတဲ့တရားဟောချက်ကတရားနာပရိသတ်ကြီးအတွက်တော့သဘောတရားအစ်စ်အစမ်းတစ်ခုပေါ့ဗျာ။လူကပြုလုပ်ထားတဲ့ဖျားမျိုးမဟုတ်ဘူး။လူတွေရဲ့ပြုစုကြွေးမွေးခြင်းကိုလည်းခံတဲ့ဖျားမဟုတ်ဘူး။လူကိုဖန်ဆင်းတော်မူတဲ့ဖျားလူသားတွေနဲ့လောကကြီးကိုစောင့်ရှောက်တော်မူတဲ့ဘုရားရှင်အကြောင်းကိုတီကာချက်ပြီးဟောပြောသွားခဲ့တာတွေ့ရပါတယ်။အခုသူတင်ပြတဲ့အချက်တွေနဲ့မလုံလောက်သေးဘူးဆိုရင်ဆက်လက်ပြီးစဉ်းစားနိုင်ဖို့ ဆက်လက်ရှင်းပြတဲ့အချက်ကိုလည်းတမန်ကျမ်းစာမှာဖွင့်ဖတ်ကြည့်ကြပါစို့တမန်တော်ဝုဒ္ဓအခန်းကြီး18အခန်းငယ်30နဲ့31ကိုကျွန်တော်ဖတ်ပြပါမယ်ဖခင်သခင်ဒီမိုင်မဲသောအချိန်ကာလကိုအမှုထားတော်မမူတော့လေယခုမှကိုအပြစ်ကိုမြင်၍နောင်တရကြလောဟုခတ်သိမ်းသောအရတ်တို့၌ရှိသောလူအပေါင်းတို့အားပြညတ်တော်မူ၏အကြောင်းမူကားခန့်ထားတော်မူသောသူအားဖြင့်လောကီသားတို့ကိုဖြောင်းမှချင်းတရားနှင့်ညီလျောစွာစစ်ကြောစီရင်မိနေရကိုချင်းချက်တော်မူ၏ထိုသူကိုထားမြောက်စေတော်မူသောအားဖြင့်ခတ်သိမ်းသောသူတို့အားယုံကြည်လောက်အောင်တတ်တည်ကိုပြတော်မူ၏လို့ရှင်ပေါလုကအေသင်မြို့သားတွေကိုတရားဟောလိုက်ပါတော့တယ်ခင်ဗျာတည်ခြင်းကနေရှင်ပြန်ထားမြောက်ခြင်းအကြောင်းကိုရှင်ပေါလုဟောကြားလိုက်တဲ့အခါမှာတရားနာပရိသတ်ကြီးကလက်မခံနိုင်ရပါဘူးဂရိလူမျိုးတွေအတွက်တော့မဖြစ်နိုင်တဲ့အရာပေါ့ဗျာဒါကြောင့်လက်မခံတဲ့အပြင်ပြည့်ရဲ့ပြောင်းလောင်ကြတယ်လို့ဆိုပါတယ်ဖျားရှင်ရဲ့မဟာတကူတော်ဟာသူတို့အတွက်တော့ပြောင်းလောင်စရာဖြစ်နေပါပြီဒါပေမဲ့လူတစုကတော့ပေါလုကိုဘယ်လိုပြောကြပါသလဲတမန်တော်ဝုဒ္ဓအခန်းကြီး18အခန်းငယ်30နှစ်မှာကျွန်တော်ဖတ်ပြပါရစေဤအမှုမှာတည်ခြင်းကရှင်ပြန်ထမြောက်ခြင်းဤအမှုမှာဆိုတဲ့အချက်ကတော့တည်ခြင်းကနေရှင်ပြန်ထမြောက်ခြင်းကိုဆိုလိုတာပါသင်ဤစကားကိုငါတို့ဒီနောက်တဖန်နားထောင်အောင်မီလို့ဆိုကြဤလို့မှတ်တမ်းတင်ထားတာတွေ့ရပါတယ်ချစ်တော်မိတ်ဆွေပေါင်းတို့ခင်ဗျာပေါလုရဲ့တရားကိုကြားနာကြတဲ့ဂရိပညာရှင်ကြီးများကသူတို့ရဲ့အတွေးခေါ်ပညာနဲ့ဝေဖန်သုံးသပ်ပြီးပေါလုဟောကြားတဲ့တရားကိုအလေးမထားပဲပြောင်းလောင်ပြည့်ရဲ့ပြုခဲ့ကြပါပြီကျွန်တော်တို့လည်းသူတို့ need to use မဆိုင်အလေးမထားပဲနေထကြပါသလားတရားစကားကိုကြိမ်ဖန်များစွာကြားရပေမဲ့ဂရုမဆိုင်နှလုံးမသွင်းမဲ့နေထကြပါသလားတရားစကားကိုအကြိမ်ဖန်မှန်အကြိမ်ကြိမ်ဖန်မှန်ဆွေးနွေးခဲ့ပေမဲ့နောင်တလည်းမရပြောင်းလဲခြင်းလည်းမရှိမကြမီမေ့သွားကြပါသလားကျွန်တော်တို့ရဲ့အတတ်ပညာနဲ့ကိုယ်ပိုင်အတွေးခေါ်တွေကရစ်ပလင်ပေါ်မှာတင်ပြီးဝုပြုကိုးကွယ်နေကြပါသလားချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာဒီနေ့ခေတ်လူတွေနေဖျားလာဖျားဂျိုးဖျားတွေကိုကိုယ်ဝယ်ဝုပြုခြင်းမရှိကြတော့ပါဘူးဒါပေမဲ့လူသားတွေဘာကိုကိုးကွယ်နေကြပါသလဲအတတ်ပညာဖျားသဘောတရားရေးရာဖျားများကိုလူအများပြားဝုပြုကိုးကွယ်နေကြပြန်ပါပြီကျွန်တော်ကျမဘာတွေဝုပြုကိုးကွယ်နေပါသလဲမိမိကိုမိမိပဲသိကြမှာပါကျွန်တော်တို့အလေးနဲ့စဉ်းစားကြည့်ကြပါပေါလုဟောတဲ့တရားဟောချက်ဘလောက်ထိထိရောက်တယ်ဆိုတာခံမှန်းလို့တော့မရပါဘူးဒါပေမဲ့အတတ်ပညာရှင်များရဲ့ဆင်ခြင်တုံတရားအတွေးခေါ်များနဲ့ဖန်ဆင်းရှင်ဖျားရဲ့တကူတော်ကိုနှိုင်းရှင်ပြခဲ့ပါတယ်နတ်ဖျားရုပ်တွေကိုးကွယ်ခြင်းနဲ့ဟေလတကပြာဆန့်ကျင်နေပုံကိုလည်းထောက်ပြဖော်ထုတ်လိုက်တဲ့အတွက်သူတရားနာပရိသတ်တွေအကြိုက်တွေ့ပုံပါပဲပရိသတ်ရဲ့အယူဆတိုင်းဟောလိုက်ပြီးမှခရစ်တော်ဘက်ကိုဆွဲယူဖို့ကြိုးစားခဲ့တာဖြစ်ပါလိမ့်မယ်ဒါပေမဲ့အေသင်မြို့မှာအောင်မြင်မှုတိတ်ပြီမရှိခဲ့ဘူးတိတ်ပြီမရှိခဲ့ပါဘူးဒီနောက်မှာရှင်ပေါလုကောရိန္သုမြို့ဘက်ကိုခြေဦးလှည့်ခဲ့ပြန်มาတယ်ခင်ဗျာကောရိန္သုမြို့လို့နာမည်တက်လိုက်တာနဲ့အဲ့ဒီအချိန်ကအလွန်ဆိုးသွမ်းတဲ့မြို့တစ်မြို့အနေနဲ့ကြော်ကြားတဲ့မြို့တစ်မြို့ဖြစ်ပါတယ်မြေထဲပင်လယ်ထဲသွားသမျှဒီမောအလုံးကောရင်သူမျိုးစိတ်ကမ်းမှာတဆင့်သွားကြတဲ့အတွေ့ထင်ပေါ်ကြော်ကြတဲ့ကပ္ပတင်မောစိတ်မျိုးကြီးတစ်မျိုးလည်းဖြစ်ပါတယ်ကောရင်သူမျိုးရဲ့ရှည်လျားတဲ့ပင်လယ်ကမ်းကြီးတစ်လျှောက်အန်ဒီမကင်းတဲ့အတွေ့ရေလက်ကြားကိုဖြတ်ကူးဖို့တစ်သားဒလိန်ဒုံကြီးများနဲ့တူးမြောင်းကိုအသုံးပြုပြီးတင်မောများကိုကျိုးနဲ့ဆွဲယူကြရပါတယ်ဒါကြောင့်တင်မောသားများအချိန်အတန်ကြာအောင်ရပ်နားရတဲ့အတွေ့မကောင်းတဲ့အမျိုးသမီးများလည်းပေါ်များပြီးဒုစရိုက်ပေါင်းစုံများပြားတဲ့မျိုးကြီးတစ်မျိုးဖြစ်ပါတယ်။တစ်ချိန်ကတောရုံဂေါ်မောရမျိုးနဲ့ထူးမခြားနာပေါ့ခင်ဗျာ။ခရစ်စကားနဲ့မိမပြက်လိုင်းစင်ကိုဘယ်လိုခေါ်တယ်လဲဆိုရင်ကောရိန္သုလို့ပဲခေါ်ဆိုတာတွေ့ကြရပါတယ်။ဒါကြောင့်ကောရိန္သုမျိုးဟာအမှန်တကယ်ဆိုးသွမ်းတဲ့မျိုးတစ်မျိုးဖြစ်ပါလိမ့်မယ်။ဒါပေမဲ့ယေရှုရှင်ကမြည်သည့်အသက်တာပုံစံကိုမဆိုပြောင်းလဲပေးနိုင်တဲ့တကူရှင်ဖြစ်တယ်ဆိုတာကိုတော့မမေ့ကြပါနဲ့။ကောရိန္သုမြို့သားတွေသခင်ယေရှုခရစ်ကိုလက်ခံရပြီးတဲ့နောက်မှာတော့တကယ့်ကိုအံ့ဩဝေရာပြောင်းလဲသွားခဲ့ကြပါတယ်။ဒါကြောင့်ရှင်ပေါလုကကောရိန္သုအသင်းတော်ကိုဘလောက်လေးထားခဲ့ပါသလဲ။ရှင်ပေါလုကမြစ်တာလင်္ကာကိုကောရိန္သုဩဝါဒစာထဲမှာထည့်သွင်းရေးထားတဲ့အချက်ကထင်ရှားတဲ့တသက်တာရကပါပဲခင်ဗျာ။ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာ။ကောရိန္သုမြို့မှာတဲရှင်ချုပ်စားတဲ့ပိကိလာနဲ့အာကူလာတို့နဲ့တွေ့ဆုံတည်ကျွမ်းခဲ့ပြီးပေါလုကိုယ်တိုင်ကလည်းတဲရှင်ချုပ်တဲ့လုပ်ငန်းကျွမ်းကျင်တက်မြောက်ထားတဲ့သူဆိုတော့အဲ့ဒီမိသားစုနဲ့အတူတွဲဖက်ပြီးတဲရှင်ချုပ်ရင်ဥပုံနေမှာတော့တရားဟောတဲ့အလုပ်ကိုလုပ်ခွင့်ရရှိခဲ့တာတွေ့ကြပါတယ်ထုံးစံအတိုင်းပေါ့ဗျာဥပုံနေမှာတရားစရက်ထဲဝင်ပြီးအေဝံဂေလိတရားကိုအစပြုဟောကြားခဲ့တာပါဒါပေမဲ့အတိုက်ခံတွေများလွန်းတဲ့အကြောင်း ကျမ်းစာရဲ့မှတ်တမ်းကိုကျွန်တော်ဖတ်ပြပါရစေ။တမန်တော်ဆက်ရှိအငယ်6မှာသင်တို့၏အသွေးသည်သင်တို့၏ခေါင်းပေါ်၌တည်စေ။ငါမူကားကင်းလို့ဤ။ယခုမှစ၍တပန်းအမျိုးသားတို့စီတို့သွားမည်လို့ပေါလုကပြောဆိုလိုက်ပါတယ်။အဲ့ဒီတရားစအနည်းမှာတပန်းအမျိုးသားယုတ်တုဆိုသူတယောက်ယုတ်တုဆိုသူတပန်းအမျိုးသားတဦးရှိပါတယ်။ပေါလုကချက်ချင်းပဲအဲ့ဒီတပန်းအမျိုးသားအိမ်ကိုပြောင်းပြီးနေလိုက်ပါတယ်။ဒီတပားမျိုးသားအကြောင်းနဲ့ပတ်သက်လို့ကျမ်းစာကဘယ်လိုဖော်ပြထားပါသလဲတမန်တော်ဝုဒ္ဓခန်းကြီး၁၈အခန်းငယ်၇ကိုကျွန်တော်ဖတ်ပြပါမယ်ဖျားသခင်ကိုယုံကြည်ကိုးကွယ်သောယုတ်ထုလို့ဖော်ပြထားတာကိုတွေ့ရပါတယ်ကျွန်တော်တို့အတွက်တော်လေးထူးဆန်းတဲ့အချက်ကဥပုံတို့ဥပုံနဲ့ရောက်တဲ့အခါမှာဒီတစ်ခါရှင်ပေါလုယူဒတရားဇက်ကိုမသွားတော့ပါဘူးယုတ်ထုရဲ့နေအိမ်မှာပဲတရားဟောတာပါတပားမျိုးသားတွေသာမကယူဒလူမျိုးတွေတရားစရမှုပါမကြံယုတ်ထုရဲ့နေအိမ်ကိုလာရောက်တရားနာကြတဲ့အကြောင်းတမန်ကျမ်းစာရဲ့မှတ်တမ်းမှာကျွန်တော်တို့တွေ့ကြပြန်ပါတယ်တမန်တော်ဝုဒ္ဓခန်းကြီး၁၈အခန်းငယ်၈ကိုကျွန်တော်ဖတ်ပြပါမယ်ဂရိပုအမည်ရှိသောတရားစရမှုသည်မိမိအိမ်သူအိမ်သားအပေါင်းတို့နှင့်တကွသခင်ဖျားကိုယုံကြည်လေ၏ကောရိန္သုပြည်သားတို့သည်လည်းယုံကြည်၍ဗတ္တိဇံကိုခံကြ၏လို့ဖော်ပြထားတာတွေ့ရပါတယ်သက်တာလောနီမြို့နယ်တခြားမြို့တွေမှာပေါလုအနေနဲ့အမတ်မထေအမှုတော်ကိုရုတ်တရက်ရပ်တန့်ခဲ့ရသလိုကောရိန္သုမြို့မှာလည်းရပ်ဆိုင်းရတော့မလားလို့စိုးရင်ခဲ့ပေမဲ့လည်းလောလောဆယ်တော့ဘာမှမဖြစ်သေးပါဘူး။တမန်ကျမ်းစာကိုဖွင့်ပြီးတော့ဖတ်ပြပါရစေ။တမန်တော်ဝုဒ္ဓခန်းကြီး၁၈အငယ်၉၁၀ကိုကျွန်တော်ဖတ်ပါမယ်။ညအခါသခင်ဖျားသည်ပေါလုအားဗျာဒိတ်ယူပါယုံကိုပြ၍သင်သည်မကြောက်နှင့်တိတ်ဆိတ်စွာမနေနှင့်ဟောပြောတော်။ငါသည်သင်နှင့်အတူရှိသင်ကိုညှင်းဆဲခြင်းကအဘယ်သူမျှအနိုင်ထက်မပြုရဤမျိုး၌ငါဤလူအများရှိကြသည်ဟုမိန်တော်မူ၏ဖျားသခင်ရဲ့ဂရိတော်တိုင်းမှာပဲအမှုတစုံတရာမရှိပဲ18လကြာကြာနေထိုင်ခဲ့ရပါတယ်18လကြာပြီးတဲ့နောက်မှာတရားစရာမှုများကပေါလုကိုအတင်းဆွဲခေါ်ပြီးတရားရုံးကိုပို့ကြပြန်ပါပြီဆွဲချက်တွေကမတရားသက်သေတွေနဲ့ထုံးစံအတိုင်းပြုလုပ်ကြပြန်ပါပြီဒါပေမဲ့ဒီတခါတော့ဂေလျာမင်းကအရေးမယူတဲ့အပြင်ဆွဲချက်တင်တဲ့ယူရလူတွေကိုတရားရုံးတော်တွင်ကနေမောင်းထုတ်ပစ်ခဲ့တာကိုကျွန်တော်တွေ့ကြရပါတယ်။ကောရိန္သုမြို့မှာအောင်မြင်မှုရလို့ပေါလုအနေနဲ့အထူးအတက်လာပါလိမ့်မယ်။ကောရိန္သုအသင်းတော်ကြီးလည်းအရှိန်ဟုန်နဲ့တိုးတက်လာခဲ့ပါပြီ။အသင်းသားများရဲ့အပေါ်မှာလည်းတန်ရှင်သောဝိညာဉ်တော်တက်ရောက်တဲ့အတွက်စိတ်သစ်ကိုယ်သစ်သဘောသစ်နဲ့လူသစ်တွေအဖြစ်ပြောင်းလဲကုန်ကြပါပြီ။ရှင်ပေါလုအနေနဲ့ကောရိန္သုမြို့ကိုအခြေချပြီးတဲ့နောက်ရှုရိပြည်အန်တိယုတ်မြို့ကိုမိတ်ဆွေတို့များဖြစ်တဲ့ပြိကီလာနဲ့အာကူလာတို့ကိုပါခေါ်ဆောင်ပြီးပြန်လာခဲ့ပါတယ်။အန်တိယုတ်မြို့ကအပြန်ခရီးမှာအေးဖက်မြို့ကိုခိတ္တဝင်ရောက်ပြီးမိတ်ဆွေများကိုအားပေးခဲ့ပေမဲ့မိတ်ဆွေများကအချိန်တန်ကြာနေဖို့တားလာကြတော့နောက်မှပြန်လာခဲ့မယ်လို့ဂရိပေးပြီးအန်တိယုတ်မြို့ကိုဆက်လက်ခရီးထွက်ခဲ့ပါတယ်။အန်တိယုတ်မြို့ကိုပြန်ရောက်တဲ့အခါမှာတော့အာဘာဒယပြောစရာတွေတပုံကြီးရှိပါလိမ့်မယ်။ဖိလိပ္ပိမြို့မှာအကျဉ်းကျခံရပုံအကြောင်းထောင်မှုပြောင်းလဲသွားပုံအကြောင်းတက်တာလောနီမျိုးမှာအောင်မြင်ခဲ့တဲ့အကြောင်းဒါပေမဲ့တက်တာလောနီမျိုးကနေထွက်ပြေးခဲ့ရပုံသူ့ကိုသူလီယိုများကသူ့လူမျိုးများကသူ့ကိုအမဲလိုက်တယ်လို့ခြိယာခံပြီးလိုက်နေကြပုံအစရှိတွေကိုလည်းသူတင်ပြပါလိမ့်မယ်တခါအီတင်မျိုးမှာဂရိပညာရှင်များနဲ့အခြေချဆွေးနွေးခဲ့ရတဲ့အကြောင်းကောရိန္သုမျိုးမှာဘုရားသခင်ကအံ့ဩဝရာလှုပ်ဆောင်တော်မူတဲ့အကြောင်းစိတ်တက်ကြွစရာဘောင်းစုံကိုပြောပြပါလိမ့်မယ်ရှင်ပေါလုသွားတဲ့ဒုတိယသာသနာခရီးမှာအေသင်မြို့နဲ့ကောရိန္သုမြို့ကတော့အေဝံဂေလိသာသနာခရီးစဉ်တမိုင်းမှာအသင်းတော်ရဲ့အကြီးအမားဆုံးသာသနာမှတ်တိုင်ကြီးနှစ်ခုဖြစ်ပါတယ်ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာနိုင်ငံတော်ဝင်တဲ့တကားကိုဖျားရှင်ကလူတိုင်းအတွက်ဖွင့်ပေးထားပါပြီဆင်းရဲသည်ဖြစ်စေချမ်းသာသည်ဖြစ်စေပညာရှိသည်ဖြစ်စေပညာမဲ့သည်ဖြစ်စေလူမျိုးမရွေးဘာသာမရွေးအဆင့်တားမရွေးသူထံလာဖို့တကားကိုကျဲစွာဖွင့်ပြီးခေါ်ဖိတ်နေပါတယ်မိတ်ဆွေနေနဲ့ဖျားရှင်ရဲ့ခေါ်ဖိတ်တံကိုလက်ခံပြီးဖျားရှင်ထံတိုးဝင်ချင်းကပ်ဖို့ပဲလိုပါတယ်ကဲတင်ချင်းပေးဖို့အလုတ်ကဖျားရှင်အလုတ်ပါမိတ်ဆွေဘယ်မှာပဲနေနေဘယ်သူပဲဖြစ်ဖြစ်မိတ်ဆွေအခုဘာပဲလုပ်နေလုပ်နေဖျားရှင်ကမိတ်ဆွေရဲ့အပြစ်တွေကိုလွတ်ပေးပြီးထာဝရအသက်ပေးပါလိမ့်မယ်မိတ်ဆွေကိုဖျားသခင်ခေါ်ဖိတ်နေပါတယ်မိတ်ဆွေဖျားရှင်ထံအခုတိုးဝင်ချင်းကပ်ပြီးထာဝရအသက်ကိုရယူကြပါရယူနိုင်ရပါစေ
ခင်တလာချိန်ဟာလို တဘောမတန်ချာရဲ့မိမမြေသောပြလူတော်များသင်အားဖြင့်ပြည့်စုံမလားချင်းချင်းကုန်ပြန်ရန်တွေ့ချင်းများနဲ့သာတကယ်ပြဖြစ်နေလားစီးပွားကပယ်လို့တိုင်းမဲ့တွေ့ချီလို့နေမလားပြန်လဲစဉ်းစားပါ
ရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တတ်ပါရဲ့ရှင်။သောတာရှင်များရှင်အခုချိန်မှာစံပြအိမ်တော်ဆိုတဲ့စာအုပ်ထဲကအောက်သို့ဆွဲချသောပထမခြေလှမ်းကိုရှောင်ကျင်ပါဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်။သောတာရှင်များရှင်ပြညတ်တော်၁၀ပါးမှပြညတ်တော်၁ပါးကိုချိုးဖောက်တော့အခါအောက်သို့လှမ်းမဲ့ခြေလှမ်းများဟာတိချသလောက်ဖြစ်နေပါတယ်။အမျိုးသမီးတို့ရဲ့ကာယိအိန္ဒြေကိုဖျက်ဆီးပယ်ရှားလိုက်တာနဲ့တပြိုင်နက်အယုံညံ့ဆုံးသောကာမကုံကျူးလွန်မှုကိုပင်လင်အကြီးဆုံးသောအပြစ်ဒုစရိုက်ဟူ၍ယူဆဟန်လက္ခဏာမရှိတော့ပါဘူးယခုခေတ်ကမ္ဘာလောကကြီးမှာအမျိုးသမီးများတို့ရဲ့မကောင်းမှုဒုစရိုက်ကျူးလွန်မှုများကြောင့်ဖြစ်ပေါ်လာတဲ့မကောင်းမှုများကကြောက်ခမန်းလိလိဖြစ်နေပါလားထူးခြားသောအမျိုးသမီးများရဲ့သွေးဆောင်မှုကိုလိုက်စားမိတဲ့အတွက်ထောင်ပေါင်းမကရသောသူတွေဟာထောင်တွင်းအကျဉ်းခံလျက်များစွာသောယောက်ျားတို့ဟာကိုကိုကိုတေချောင်းကျန်စီလောက်ကင်ခဲ့ချောင်း၎င်းပြင်အချို့သောသူတွေဟာအခြားသောသူတို့ရဲ့အသက်တူအောင်ပြုလုပ်ကြတယ်။သူတို့ရဲ့ခြေတို့ဟာတေချင်းတို့ဆင်းပြီးသူ့သွားရလမ်းဟာမရဏနိုင်ငံတို့ရောက်တတ်ဤဆိုတဲ့ကျမ်းစကားဟာဘယ်များလောက်အမှန်ကန်ပါသလဲ။အန္တရာယ်များ၍တားမြစ်ထားတဲ့နေရာတို့ချင်းကပ်မိခြင်းဟာလူတို့အားတားဆီးကာကွယ်ထားရန်ဘဝလမ်းကြောင်းရဲ့နေရာတိုင်းမှာတတိပီးအထိမ်းအမှတ်များထားရှိပါတယ်။ဒီလိုထားရှိပေမဲ့ညောင်များစွာသောသူတွေဟာကျိုးချောင်းဆင်ကျင်လုံးတရားရဲ့နှိုးစော်ချက်နဲ့ဆန့်ကျင်ပြီး၎င်းပြင်ဖျားသခင်ရဲ့ပညတ်တော်တို့ကိုလစ်လျူရှု၍ကိုရော်ရှင်ရဲ့တုံ့ပြန်မှုကိုမထင်မဲ့မြင်ပြုကတေချင်းတို့ပို့ဆောင်တဲ့လမ်းကိုရွေးချယ်ကြတယ်။ကိုခန္ဓာရဲ့ကျမ်းမာခြင်းကို၎င်းထက်မြက်တဲ့ညာနာဘလကို၎င်းကြံ့ခိုင်တဲ့ဇာရိတဘလကို၎င်းထိမ့်သိမ်းထားလိုတဲ့သူတွေဟာလူပြိုတို့ရဲ့တက်မဲ့ခြင်းကိလေသာစိတ်ကိုရှောင်ကျဉ်ကြရမယ်။၎င်းအတင့်ရဲ၍ရောင်းတက်တဲ့ဥကောင်းကိုကျွန်ုပ်တို့အထဲတွင်ခေါင်းထောင်လာတဲ့စိုးညစ်မှုကိုဟန့်တာရင်အင်ထိုက်အားတိုက်ဖြစ်၎င်းတိကျတဲ့ခြေလန်းပြင်၎င်းကျိုးပန်းကြတဲ့သူတို့ကိုဒူးဆိုက်ကျင့်သူတို့ကမုန်းတီးကြတယ်။အလွန်အမင်းရှုံချပြောဆိုကြတယ်။တို့ရာတွင်ဖျားသခင်ဟာသူတို့အားဂုံပြူတော်မူပြီးဆုလက်များကိုပေးတော်မူပါတယ်။တောပင်များကိုစိုက်ပျိုးခြင်းဖြင့်တင်တို့ရဲ့ဝိညာဉ်များကိုအန္တရာယ်နှင့်မကင်းအောင်မပြုလုပ်ကြပါနှင့်။တင်တို့ရာသက်ပံပေါင်းသင်နေထိုင်မဲ့အိမ်တောင်ဘက်ကိုရွေးချယ်ရ၌တတိမူမူကူမမြင်မဖြစ်သင့်ပါဘူး။ချစ်တော်လူငယ်လူရဲ့မိတ်ဆွေတို့တင်တို့အနေဖြင့်အချိန်အနည်းငယ်ယူကာစိုက်ပျိုးသောတောပန်းပင်တို့မှတင်တို့ရဲ့ဘဝလမ်းစဉ်တစ်လျှောက်လုံးကိုခါးစီမယ်သို့မဟုတ်အတိဒုက္ခရောက်ဆွေမဲ့အသီးများကိုရိတ်သိမ်းချရလိမ့်မယ်။တဏှာကြီးလောက်မြစဉ်းစားကြံခင်းမဲ့သွားခြင်းစုံစမ်းသွေးဆောင်ခြင်းကိုတစ်ချိန်တစ်ခါမြလိုက်လျောကျင့်သုံးခြင်းတို့ဟာတင်တို့ရဲ့ဘဝရည်ရင်ကြောကိုရွှဲမားနေတဲ့နေရာကိုစီစဉ်စေလိမ့်မယ်။တင်တို့အနေဖြင့်တစ်ချိန်တစ်ခါသာလူငယ်တဘာဝတွင်ယက်တီနိုင်ကြတယ်။ယင်းဘဝယက်တီမှုကိုအသုံးဝင်ကျေစုရှိအောင်ပြုလုပ်ပါ။တင်တို့ဟာတစ်ချိန်တစ်ခါမြမြေခွက်ကိုကျော်လွှားသွားပြီးနောက်တင်တို့ရဲ့အမားကိုပြန်လဲပြုပြင်ရင်ပြန်လန်းကမရှိတတ်ပါဘူး။ဖျားသခင်နဲ့ဆက်သွယ်မှုရှိရင်ညင်းဆန်ပြီးမိမိတို့ကိုယ်ကိုစုံစမ်းသွေးဆောင်ရနေမည်တဲ့သို့ထိုးဖောက်ဝင်ရောက်တဲ့သူတွေဟာမုတ်ချလဲကြမယ်။အပြစ်ပြုကြမယ်။ဖျားသခင်ဟာလူငယ်လူရွယ်တိုင်းကိုစုံစမ်းတော်မူတယ်။အများသောလူငယ်လူရွယ်တို့ကသူတို့ရဲ့အသည့်တရားကင်းမဲ့စွာနေထိုင်ပြုမှုချင်းနဲ့ယိုသေးလေးစားမှုမရှိတဲ့လမ်းစဉ်ကိုလိုက်စားမိတဲ့အကြောင်းဟာဝါရင့်သောပုဂ္ဂိုလ်ကြီးများကမှားယွင်းတဲ့ပုံသက်တွေကိုပြသခဲ့တဲ့တွင်သူတစ်ပါးကိုအပြစ်ဖို့ပြောဆိုကြတယ်။ဒီလိုမှားယွင်းတဲ့ပုံသက်တွေကိုပြသမှုရှိကောင်းရှိမှာဖြစ်ပေမဲ့ဒီလိုအခြေအနေအားမှန်ကန်တဲ့လမ်းစဉ်ကိုကျင့်သုံးမှုမဟန့်တာမနှောက်ယှက်စေသင့်ပါနောက်ဆုံးစည်ရင်ရှင်းရတဲ့နေ့မှာယခုကဲ့သို့အချိန်မျိုးကိုပေးနိုင်လိမ့်မှာမဟုတ်ပါဘူးရှင်။နားဆင်ခဲ့ကြတဲ့တောတာရှင်များအားလုံးပေါ်ဖတ်ပြရှင်ကောင်းချီးပေးပါစေရှင်။
တော်ရှင်များရှင်ကျမတို့ရဲ့ဓာတ်ရိုက်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တူတင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်ဒားတွေဖြစ်ပါလေဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင
်တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းလဲဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းလဲဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကို Facebook နဲ့ဆက်သွယ်ခြင်းလဲဆိုရင်တော့SOESANDAR Facebook အကောင့်မှာဆက်သွယ်နိုင်ပါတယ်
။ဒေါက်တာရှင်များရှင်။ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနဲ့39963 986 116 တို့ဆက်သွယ်မြင်မြင်နိုင်ပါတယ်ရှင်။
တော်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်တဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ယေရှုတင်ပါတယ်ခင်ဗျာ